မင်္ဂလာပါရှင်။အခုဆက်ပြီးတော့အပတ်စဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွေထွေးကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းသတင်းမီဒီယာသမားတွေရဲ့လွတ်လပ်စွာသတင်းရယူခွင့်နဲ့သတင်းသမားတွေရဲ့လုံခြုံရေးတိတိတသာချင်းချောက်ခံလာနေရပြီးသတင်းမီဒီယာကောင်စီကလည်းစစ်အုပ်ချုပ်ရေးကောင်စီရဲ့လက်ကင်ထုတ်ဖြစ်လာမဲ့အလားအလာတွေရှိနေတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဖြစ်ကနေလောလောလတ်လတ်နှုတ်ထွက်လိုက်တဲ့မဝေမသိန်းကပြောပါရယ်။အာဏာသိမ်းပြီးရပိုင်အတွင်းမှာပဲအစိုးရပိုင်သတင်းဌာနကလွှဲလို့တခြားရုပ်သံသတင်းဌာနတွေအတော်များများပိတ်ပင်ခံရတာကန့်သတ်ခံရတာတွေရှိခဲ့ပြီးစစ်ပြပွဲတွေကိုသတင်းယူနေကြတဲ့သတင်းသမားတွေဖမ်းဆီးရိုက်နှက်ခံရတာချင်းချောက်ခံရတာတွေလည်းရှိခဲ့ပါတယ်။ဒီပေါ်မှာသတင်းမီဒီယာကောင်စီအနေနဲ့အစိုးရတရားအကောက်အွယ်ပေးနိုင်တဲ့အခြေအနေမရှိသလိုလက်ရှိစစ်အုပ်ချုပ်ရေးကောင်စီနဲ့ပူးပေါင်းဆောင်ရွက်တာတွေမလုပ်ချင်တဲ့အတွက်နှုတ်ထွက်ခဲ့တယ်လို့မဝေမာသိန်းကပြောပါတယ်။မဝေမာသိန်းကိုဆက်သွယ်မိမြန်ပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရှင်။There's a path we must choose sometimes. Gotta stand up and fight sometimes. မဝိပါတဲ့ရေအခုလိုအချိန်ပေးမြန်မာငွေပေးတာကျေးဇူးများကြီးတင်ပါတယ်။အခုဆိုရင်ဒါမြန်မာနိုင်ငံတဝက်မှာစစ်အုပ်ချုပ်ရေးကိုဆန့်ကျင်တဲ့လမ်းမထွက်ဆန္ဒပြပွဲပြီးတော့အားကောင်းလာနေတယ်လို့ဒီစစ်အုပ်ချုပ်မှုနဲ့ပူးပေါင်းဆောင်ရွက်တာတွေမလုပ်နိုင်ဘူးလို့ဆိုပြီးတော့ဒါအစိုးရဌာနတွေကဝန်ထမ်းတွေကလည်းအလုံးမသွားဘဲနဲ့အနာဖီဆန်တဲ့ CDM လှုပ်ရှားမှုတွေပို့ပြီးတော့အားကောင်းလာနေတဲ့အချိန်ပေါ့နော်တစ်ချိန်တည်းမှာလည်းဒီမဝေမာတိန်တို့လိုသတင်းမီဒီယာသမားတွေထဲမှာဆိုရင်လေအနာသိန်းတာကိုစန့်ကျင်ကက်ကွက်မှုတွေကိုပြလာကြတာတွေရှိပါတယ်အခုဆိုရင်ဒါမြန်မာနိုင်ငံသတင်းမီဒီယာကောင်စီတွေကဆိုရင်ကောင်စီဝင်တချို့နှုတ်ထွက်တယ်လို့ကြားရတယ်မဝေမာတိန်ကိုယ်တိုင်လည်းဒီကောင်စီဝင်အဖြစ်ကနေပြီးတော့နှုတ်ထွက်စာတင်ထားတယ်လို့သိရပါတယ်ဆိုတော့အဲ့ဒီအခြေအနေလေးကိုအရင်ဆုံးနည်းနည်းလောက်ရှင်းပြပေးပါဥပမာဘလို့အခြေအနေတွေကြောင့်ဘာကြောင့်နှုတ်ထွက်ခဲ့တာပါလေ
ဟုတ်ထွက်တာကကျွန်တော်ကိုယ်တိုင်ကလည်းဒီပါအနေအာနာသိန်းတော်ကိုလက်မခံမကြိုက်ဘူးနောက်တော့ဟိုကျွန်တော်တို့အနေနဲ့ဒီကောင်စီကဘာလုံနိုင်မှာလဲပေါ့နော်ကောင်စီကဥပဒေအခွင့်အရေးကကျွန်တော်ဘာလုံနိုင်မှာလဲဆိုတဲ့အမှားဟိုကြည့်တဲ့အခါမှာလည်းဟိုအရှိမှာတော့ကျွန်မရဲ့စိတ်မှာကသတင်းသမားတွေအကြိမ်ကြီးများဖန်ဆီးခံရတာပြိလိုက်ခံရရိုင်းမဲ့ခံရသတင်းသမားတွေအခွင့်အရေးကိုဆုံးချုံးတာအဲ့ဒါလည်းလက်ခွတ်တဲ့ထိပါလာရင်ကျမအနေနဲ့ကောင်စီရဲ့ဥပဒေရပေးထားတဲ့ပါဝါအရာကျွန်တော်ကလုံးပိုင်ခွဲနည်းနည်းရှိခဲ့ရဆိုတော့ကျွန်တော်ကအဲ့မှာဟိုအတွင်းစီးတဲ့အနေနဲ့ကျွန်တော်လုံးလို့ရမယ်ဆိုရင်ကျွန်တော်ကစောင့်စောင့်ကြည့်နေတာပေါ့ဒါပေမဲ့လက်ရှိဒီအာဏာသိမ်းအစိုးရကနေပြီးတော့ပြန်ကြားရေးစာပို့တယ်ကျွန်တော်တို့ဒီပဒံမီယာတွေကိုပေါ့ဒီစီစဉ်ဝတ်တွေထိန်းချောင်းပေးဖို့ဆိုတဲ့ဟာမျိုးစာပို့တာမျိုးရှိခဲ့တယ်နောက်တစ်ခုကဒီမင်းအောင်နိုင်ကနေပြီးတော့ဒီပဒံမီယာကောင်စီကိုတွန်းမနိုင်အဖြစ်အနေနဲ့တို့အနေနဲ့ဟိုသဘောထားတယ်ပြီးရင်လည်းကောင်စီကနေတစ်ဆင့်ပဒံမီယာသမားတွေရဲ့စီစဉ်ဝတ်တွေကိုထိန်းချောင်းသွားမယ်ဆိုတဲ့ဟာမျိုးပြောတဲ့ဟာမှာသမားအနေနဲ့လက်မခံနိုင်ဘူးကောင်စီအနေနဲ့ရည်ရည်ချက်ကဒီကြတာရည်တည်ဖို့လိုတယ်နောက်တော့တည်နှမားတွေရဲ့ဘလူအချက်တွေကိုပဲကျွန်တော်တို့ကလုပ်နေမယ်ဘလူအရာတွေကိုကျွန်တော်ပေါ်ဆောင်ချက်မရှိဘူးဆိုတဲ့ဟာမျိုးနဲ့ကျွန်မကအကောင့်စီရဲ့သဘောထားရည်တည်ချက်ကိုပြပြတတသိတယ်အဲ့လိုအတွက်လည်းဖြည့်ရည်တည်မှာကျွန်မအကောင့်စီကိုအကောင့်စီရည်တည်ချက်ကဘာလဲဆိုတော့ကျွန်မစာနဲ့အကောင့်စီကိုနေအကုန်လုံးမေးရတယ်ဒါပေမဲ့ဟိုအဲ့ပေါ်မှာတစုံတရာဖြည့်ချတာမျိုးပေါ့နော်ဒီအများဆိုဖြည့်ချတာမျိုးမရှိဘူးဆိုတော့အကောင့်စီရည်တည်ချက်ကိုရှင်းရှင်းမဖြစ်သေးဘူးလို့ကျွန်မအနေနဲ့လုံလောက်တဲ့ရည်တည်ချက်မျိုးမရှိဘူးလို့ကျွန်မနားလဲတယ်အဲ့တော့ရှေ့ဆက်မှာလည်းတရင်သမားတွေရဲ့လုံခြုံရေးကိုဖြစ်စေတရင်ရိုက်ပိုင်ခွင့်နဲ့ပတ်သက်ပြီးဖြစ်စေရှေ့ဆက်မှာလည်းကျမတို့ကကောင်စီဝင်တဦးအနေနဲ့တော့ကျမတို့ကကုညီနိုင်ခွင့်အခွင့်အလမ်းဆိုတာမရှိနိုင်ဘူးအဲ့ဒါကြောင့်မို့ကျမအများဆုံးအခုဒီလှုပ်ထွက်ဖို့ဆိုတာကျမပုံပြီးခိုင်လိုက်တော့မှဆုံးဖြတ်လိုက်တာပေါ့နော်မ
ဆိုတော့မဝင်မှတင်ရတော့အခုဒီကောင်စီကနေပြီးတော့နှုတ်ထွက်စာတင်ထားတယ်ဆိုတော့တခြားကိုလိုပဲအယူဆရှိပြီးတော့နှုတ်ထွက်သူတွေရောရှိပါသလားရှင့်ပြီးတော့ဒီပုတ်ထူးနေတော့ကလည်းဒီသတင်းမီဒီယာကောင်စီမှာစုံညီစည်းဝေးလုပ်တယ်လို့ကြားရပါတယ်ဒီစည်းဝေးကရောအခုကိစ္စနဲ့ဆိုင်ပါသလားမဝေမာတိန်ရောဒီစည်းဝေးကိုတက်ဖြစ်ခဲ့ပါလားရှင
့်တက်တယ်အမဟိုဟာစုံညီအစည်းအဝေးပေါ့စုံညီအရေးပေါ့အစည်းအဝေးလုပ်တယ်လုပ်ပြီးတော့အဓိကတော့ဟိုပါပေါ့ဒီကောင်စီဝင်တွေအားလုံးရဲ့သဘောထားမိရယ်ပေါ့နော်တူချင်းသဘောထားပေါ့နော်အဲ့ဒီမှာတော့အပြန်အလှန်တူချင်းဘာကြောင့်အရှိတဲ့နဲ့ဘာကြောင့်ထပ်မယ်ဆိုတဲ့ဟာရယ်ပေါ့နော်တူချင်းပြောကြရယ်ပေါ့ပြောကြရယ်လည်းအားလုံးရဲ့သဘောထားရယ်ယူပြီးတော့တချို့လည်းစပ်ပြီးကောင်စီမှာရှိနေတဲ့လူရှိမယ်အဲအမှထွက်လိုက်တဲ့လူတွေလည်းရှိတယ်ပေါ့နော်ဟိုတစုံတစ်ခုထပ်ပြီးအရပ်ပေါ်မှာဆုံးဖြတ်တာပါညာတော့မရှိဘူးအဲထဲမှာတော့ဟိုဒီစီဝေးမှာတော့ထွက်ကြမယ်ဆိုတဲ့ဟာလှုပ်အားဖြင့်တရားဝင်ပြောကြတယ်ပေါ့နော်ပြောကြတယ်အမှစုစုပေါင်းတော့အခုဒီမှာဒီကတော့ဒီ14ရောက်ပေါ့နော်ထွက်လိုက်တာပေါ့နော
်နှုတ်အားဖြင့်ထွက်မယ်ပြောကြတယ်ဆိုတော့ဒီနောက်ပိုင်းတရားဝင်ထွက်စာတင်တဲ့အပိုင်းတော့ရှိအောင်ပါပေါ့နော
်အခုလောလောဆယ်ဒီနေ့ချင်းဒီမှာတိကြတော့5ဦးရှိတယ်ပေါ့နော်ဒါရိုက်သူတို့ရဲ့ဟိုအဖွဲ့စည်းပေါ့နော်အောက်စီယုံအဖွဲ့ကို ဟိုတခြားနည်းလမ်းလေးနဲ့ပြပူတာမျိုးရှိရဲမရှိတယ်တော့ကျွန်မသိခါအဲ့ဒါမသိကျွန်မသိခါတော့လုံးလုံးနဲ့တရားဝင်စာနဲ့ဟိုအကြောင်းကြားပြီးပြပူထားတော့ငါဦးရှိတယ်ပေါ့နော
်ဒါကတရားဝင်စာတင်ထားတဲ့သူတွေပေါ့နော်ဆိုတော့ဆလိုကပြောတဲ့ဒီနှုတ်အဖြစ်နှုတ်ထွက်မယ်လို့ပြောထားတဲ့သူတွေအရေးအတွက်ရဆိုရင်ကတော့ဒါကကောင်းစီဝင်အများစုနှုတ်ထွက်တဲ့သဘောပေါ့နော်
စုစုပေါင်းတပါးကအဲ26ယောက်ပေါ့နော်30မှာကြပြာအစုခွဲကတယောက်ကအစတည်းကမပါဘူးနောက်တယောက်ကမတူစာပေါ့နော်မတူစာထွက်သွားပြီးပြီအရင်နဲ့သူထွက်သွားပြီးပြီဆိုတော့28ယောက်ကျန်တယ်28ယောက်ကအဲ့တော့ဟိုသေဆုံးသွားတဲ့2ယောက်ရှိတယ်ပေါ့နော်ဒေါက်တာမြင့်မောင်မောင်နဲ့ကောင်းစီဝင်နဲ့နောက်တော့အခက်ဦးဝန်းကြီးရှိတယ်ဆိုတော့အဲ့ဒါဆိုတော့စုစုပေါင်းကျန်တာ26ယောက်ပေါ့26ယောက်မှာအခုပေါ့ထွက်မယ်ဆိုပြီးတော့ဒီလောက်အားဖြင့်ဒီမှာဆွေးနွေးကြတယ်ဟိုတချို့လည်းစာတွေတင်ပြီးပေါ့နော်အဲ့ဟာကအခု14ယောက်လောက်ရှိတယ်ဆိုတော့အေးမာတယ်ညာနေဆိုကျန်နေဟာတော့ဒီမှာထနေဟို12ယောက်လောက်ပေါ့ကျန်နေလူတွေကတချို့အစည်းဝေးလဲဒီနေ့မပါကြဘူးပေါ့နော်တချို့လူတွေကမပါကြတော့အဲ့လူတွေတဘောထားတော့ဒီနေ့မှမဆွေးနွေးဖြစ်ဘူးပေါ့ဟုတ်အများစုကတော့လက်ရှိဒီအနာဘိန်းကောင်စီနဲ့ပေါ့နော်ဆက်ပြီးတော့မလုံချင်တာတည်င်းသမားတွေရဲ့အခွင့်အရေးကိုဆက်ပြီးတော့လုံနိုင်မဲ့အမျိုးပေါ့နော်မမြင်တော့တဲ့အတွက်ဆက်ပြီးမလုံနိုင်တော့ဘူးဆိုလို့ပြောထွက်တယ်ပေါ့နော်
ဒီလိုနှုတ်ထွက်တဲ့သူတွေရှိသလိုဆက်ပြီးတော့ကြံနေတဲ့သူတွေကလည်းရှိတယ်ဆိုတော့ဒီသတင်းမီဒီယာကောင်စီအနေနဲ့ဘယ်လိုပုံစံနဲ့ဆက်ပြီးတော့ရှိသွားမှာလဲရှင့်ဆက်ရှိနေတဲ့သူတွေရဲ့သဘောထားကရောဘယ်လိုရှိပါလဲ
ဟိုတခုသိနေတဲ့နေရာမှာတော့ဒီအဖွဲ့စည်းရရှိခြင်းနဲ့ဘာဖြစ်လို့ရှိဆက်ပြီးရှိတဲ့နေဆိုတော့ဒီသတင်းသမားတွေအခွင့်အရေးဖြစ်စေသတင်းသမားတွေကိုအကောက်အွယ်ပေးဖို့ဖြစ်စေဒီအဖွဲ့ကဆက်ပြီးတော့တွားနေဖို့လိုတယ်အဲဒီပေါ့အတွင်းစည်းကနေပြီးတော့ဟိုကိုလိုချင်တဲ့ဟာကိုတောင်းဆိုနေဖို့လိုတယ်ဆိုတဲ့ဟာမျိုးဟိုရည်တည်ချက်မျိုးနဲ့ဆွေးနွေးနေတဲ့လူတွေလည်းရှိတယ်အဲ့လိုမျိုးဟာမျိုးဟိုကျွန်တော်တို့အနေနဲ့ဟိုဒါဆက်ပြီးတော့တွားနိုင်တဲ့အနေအထားမျိုးပါမှမျှော်လင့်စရာပါမှမရှိဘူးမရှိတဲ့အတွက်ကျွန်တော်တို့ထွက်မယ်ကျွန်တော်ကအစ်မရဲ့ထွက်မယ်ဆိုတဲ့ဆုံးဖြတ်ချက်ကအဲ့ဒါမှဆက်ပြီးကြောင်းလဲမှာမဟုတ်ဘူးအဲ့ဒါတကယ်ကျွန်တဲ့လူတွေတော့ကျွန်တဲ့တူချင်းစီရဲ့တဘောတာဆုံးဖြတ်ချက်အတိုင်းပဲဟောဖြစ်ပါဆိုပြီးကျွန်တော်တို့ပြောတယ်ပေါ့တချို့အရင်တော့ဒီအဖွဲ့တစ်ခုလုံးကိုဟိုထွက်တာမျိုးဟောပေါ့လက်မခံဘူးဆိုတော့အစွန်းနစ်ချက်မျိုးလည်းရှိတယ်ဒါပေမဲ့ကျွန်တော်ကဒါကျွန်တော်ရဲ့ဟောတူချင်းစီရဲ့ဆုံးဖြတ်ချက်ဖြစ်တယ်အဲ့ဒါကိုလေးစားပြီးတော့ကျွန်တော်တို့ကတော့ဥပဒေအရလည်းဒါပေးထားပြီးသားကျွန်တော်ထွက်ခွင့်ရှိတယ်ဘယ်သူမှဒီအပေါ်မှာမထွက်ပါနဲ့တို့တားပိုင်ခွင့်လည်းမရှိဘူးပေါ့တော့ဥပဒေအရပေးထားပြီးသားဖြစ်တယ်ဆိုတော့အဲ့ရည်တည်ချက်နဲ့ကျွန်တော်ကတော့အဲ့ဒါပြောပြီးထွက်တယ်ပေါ့နော်
ဒီတန်းဆိုရင်ဒီကောင်စီဝင်အများစုကလည်းထွက်မယ်လို့ပြောထားကြတယ်ဆိုတဲ့ခါကျတော့ဒီကောင်စီအနေနဲ့ရှေ့ဆက်ဘယ်လိုရှိသွားမယ်အခြေအနေပါလဲရှင
့်ကောင်စီမှာကလက်ရှိမှာကျွန်တော်တို့ကဥပဒေအရာကအခုလက်ရှိမှာအာဏာသိမ်းကောင်စီကနေပြီးဥပဒေတွေကိုစိတ်ကြိုက်လိုသလိုပြင်နေလိုသလိုပြဋ္ဌာန်းနိုင်နေပယ်ဖြတ်နိုင်နေအာဏာလည်းသူ့မှာရှိပြီးသားဖြစ်တဲ့အတွက်အခုလက်ရှိပေါ့နော်ဒီမပြည့်စုံလို့ပြောတဲ့ပြည်မီဒီယာဥပဒေအောင်ပြင်ဆင်လာနိုင်နေအဲကြတော့အခုကောင်စီကအခုအများစုထွက်တယ်ရှိနေတဲ့လူဦးရေနဲ့ဒီနောက်ထပ်အခုကြံမာကတော်တော်ကြီးကိုနည်းတယ်နည်းတယ်ဆိုတော့ကျွန်တော်ဥပဒေအရဆိုရင်ကောင်စီဝင်15ဦးအောက်ရောက်သွားပြီဆိုရင်တော့တစ်နှစ်လအတွင်းမှာပြန်ရွေးချယ်ရမယ်ပေါ့နော်ဟိုဖြစ်လာနိုင်တာကအတူညာကျွန်တော်တို့အခုလိုမျိုးဒီ14ရောက်လုံးမှာထပ်မယ်ဆိုရင်တကယ်ကြံမာက12ရောက်ပဲလောလောဆယ်ရှိမယ်ပေါ့နော်12ရောက်ပဲရှိမယ်ဆိုရင်ဥပဒေလက်ရှိဥပဒေအရဆိုရင်တော့ဒီဟာကိုပြန်ပြီးတွင်ရေပေါက်တင်ရောက်မယ်အနေအထားမျိုးရှိရတော့အဲ့လိုမျိုးဆိုရင်ကျွန်တော်တို့ကဟိုထပ်ပြီးဥပဒေကြီးပြန်ပြီးပြင်ဆင်လာနိုင်တဲ့အနေအထားမျိုးလည်းကျွန်တော်တို့တွေ့ရတယ်အဲ့လိုမျိုးဆိုရင်လိုတလို့ပြင်ဆင်လာရင်ကောင်စီကလည်းနောက်ထပ်တခြားလူတွေလည်းထပ်ရောက်လာနိုင်တယ်တခြားလူတွေဆိုတော့ကျွန်တော်တို့တကယ်သတင်းသမားတွေရဲ့အခွင့်အရေးတွေသတင်းသမားတွေရဲ့ဟိုလုံခြုံမှုတွေအကောက်အွယ်ပေးနိုင်တဲ့လူတွေဟုတ်ချင်မှလည်းဟုတ်နိုင်မယ်အဲ့လိုမျိုးလူတွေထပ်ရောက်လာပြီဆိုတော့ဟိုသိကြတယ်ဟိုကကျွန်တော်ကောင်စီကလက်ရှိအာဏာသိမ်းကောင်စီရဲ့ဟိုလက်ကင်တုပ်ကိုဒါမှမဟုတ်အနာသိန်းကောင်စီကအကောင့်တွေပေါ်စီခြင်းနဲ့ဟာမျိုးတွေဖြစ်လာမယ်လက်ရှိဥပဒေကလည်းမပြည့်စုံဒါပေမဲ့အဲ့ထက်ပိုပြီးဆိုးရတဲ့ဥပဒေဖြစ်လာမယ်ဆိုတော့ကောင်စီကဘာမှတရင်သမားတွေအခွင့်အရေးတို့တရင်သမားတွေကောက်ွယ်ဆောက်ရှောက်ခွင့်တို့ဘာမှလုံနိုင်မဲ့အနေအထားမျိုးကိုမတွေ့ရတော့ဘူးပေါ့နော်ရှေ့ဆောင်မှာအဲ့လိုမျိုးပဲဆက်ရှိတာနိုင်တဲ့အနေအထားမျိုးကိုတွေ့နေရတယ်ပေါ့
ဆိုတော့ဒီစိတ်အုပ်ချုပ်မှုသာဆက်ရှိနေမယ်ဆိုရင်တော့ဒီရှေ့လျှောက်သတင်းမီဒီယာတွေရဲ့လွတ်လပ်ခွင့်သတင်းသမားတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်ဘယ်လောက်ထိများဆိုးလာနိုင်ွယ်ရှိနေပါလဲ
ဒီကျွန်တော်တို့အခုမီဒီယာအခြေအနေတွေကြည့်ကြည့်ဒီမန်လေးအခြေအနေတွေကြည့်ကြည့်အခုတောင်လျှောက်ဖြစ်နေတဲ့အခြေအနေမှာသတင်းသမားတွေရိုက်လက်တယ်ဖန်ဆီးတယ်ရှိတယ်နောက်တော့တချို့မီဒီယာတွေအင်းနေရှာဖွေတာမောနောက်ဆက်တာတွေရှိတယ်တချို့ဆိုမီဒီယာသမားတွေပေါ့နော်ခပ်ပြီးတင်းချောင်းနေရရှိရဆိုတော့အခုလက်ရှိအခြေအနေကိုကြည့်ကြည့်အဖြစ်ပေးတာတော့မီဒီယာတွေဒီထက်ပိုဖိနေမှာဆိုတာဒါမျက်နှာထင်တာရှိနေပြီအခုလက်ရှိသူတို့ပြဋ္ဌာန်းလိုက်တဲ့ပြင်ဆင်လိုက်တဲ့ဥပဒေတွေကမီဒီယာသမားတွေကိုဓာတ်ရိုက်ထိပြီးမီဒီယာသမားတွေရဲ့လွတ်လပ်စွာသတင်းရေးသားခွင့်လွတ်လပ်စွာသတင်းဖော်ပြခွင့်တွေပေါ်မှာလုံးဝကန့်တတ်ထားပြီးချုံနောင်ထားပြီးဒါရင်နဲ့အခုမဟုတ်တခုကျွန်တော်တို့ဒဏ္ဍမီဒီယာသမားတွေပေါ်ပြရတယ်အချိန်မီတရားစွဲခံနိုင်ရနိုင်တယ်ဖမ်းဆီးခံရနိုင်တယ်အနေအထားမျိုးကြီးရှိတယ်ဆိုတော့ရှေ့ရှောက်မှာတရားလွတ်လပ်ခွင့်ဆိုတာပို့ပြီးတော့တဖြည်းဖြည်းနဲ့ပို့ပြီးရောနေသွားဖို့ပဲကျွန်မအလားလာမြင်တယ်အဲဒီများစီ အခုလက်ရှိအာဏာသိမ်းကောင်စီကမရှိတော့ဘဲနဲ့နောက်ထပ်ဒီမိုကရေစီအစိုးရဖြစ်လာရင်တော့မပြောတတ်ဘူးဒီသူ့ကာလမှာတော့ပြည်ထောင်သမားတွေကဖိနှိပ်ခံရမယ်ဆန့်စီခံရမယ်ဒေမီဒီယာတွေအပိတ်ခံရမယ်ချိန်ခေါက်ခံရမယ်မီမျိုးစုံနဲ့တရားစွဲခံရမယ်ဆိုတာဒါဒီအလားအလာတွေကလုံးဝသုံးသပ်လို့ရတဲ့အခြေအနေမျိုးဖြစ်နေပြီပေါ့နော်
ဟုတ်ကဲ့ပါမဝင်ပါတင်ပြီးကျေးဇူးအများကြီးတင်ပါတယ်